မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးမှနိုင်ငံရေးပါတီရဲ့အခန့်ကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိရချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းကုပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီတွေထွက်ပေါ်လာခြင်းအပြင်အစိုးကောင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးလဲလီလိုက်မော်ကိုရောက်နေပါပြီတို့တူကတော့ကျွန်တော်ဒီတချင်ကဒီတီဝေါ်မြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့မှုတဲ့ဒေါက်တာတွန့်စီဖြစ်ပါတယ်အခုနှစ်ဦးစလုံးလည်းရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထွန်းအသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနားလည်ထားသလောက်ဆိုရင်တော့ဒီနိုင်ငံရေးပါတီတွေဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရည်တည်ချက်တစ်ခုခုထောက်ခံမှုတစ်ခုကိုခိုင်ခိုင်မာဆုပ်ပြီးရည်တည်လေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့လူ့သမားတို့လူမျိုးတစ်မျိုးလူရန်းစားတစ်ခုကိုအခြေခံတဲ့ရည်တည်ချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေအရဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရည်တည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရဲ့ထောက်
အခုလောလောဆယ်အပြင်တော့ဟိုပါတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့မူဝါဒတွေလက်တည်ချက်တွေကြေညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေပြည်အပြင်တော့ဒီမိုကရေစီအရေးကိုပဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတော့အရင်တုန်းကလို့နိုင်ငံရေးစနစ်တွေကိုဟိုစိတ်မပြောတော့ဘဲနဲ့အဲဇက်ွက်စီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူကလည်းနိုင်ငံရေးလေတူကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတခုကတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့အဲဒီဒီမျိုးကြီးတမားလူမျိုးတွေကိုကိုသားပြုတဲ့เนาะဟိုဒီဟာပေါ့เนาะဒီမားကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့เนาะတိုင်းရင်းသားပါတီကြီးကတော့လူမျိုးကိုအခြေခံပြီးတော့ဟိုဒီဒီဆုံးကိုကိုသားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုသားပြုတယ်ဆိုပြီးတော့အဲ့ဒီလိုမြန်မာနိုင်ငံရဲ့ဒီအခြေအနေကတော့အဲ့လိုထူးထူးခြားခြားကြွယ်ရတဲ့ဒီကပြင်းရတော့အဲ့ဒါတော့ပြင်ချကြရှိပါသေးတယ်။ကျန်တာတွေကတော့ဟိုစိတ်ပြီးတော့မကွဲပြားလာဘူးပေါ့နော်
။ဟုတ်ကဲ့ဆရာ
။ဘာမှတဖြည်းဖြည်းတမှကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနေ့မှကျွန်တော်ကြားပြပြီးဆရာတို့ခုမေးချင်တာဒီလိုပါတီမူဝါဒတွေကဒီလိုတိတ်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကမထောက်ခံရလောက်တခြားပါတီတွေကိုဟိုထောက်ခံမှုရလောက်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းအရှိပါမလားဆရာဒီလိုသားမူဝါဒတွေကကိုယ်ကိုယ်ပြောပြမရှိကြဘူးဆိုရင
်ဟုတ်ပါတယ်ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီရေပောက်ပွဲရန်လတ်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုပ်ကင်ထားခဲ့တဲ့ဒီတမရောဒါဟောင်းနေတာနေပြီးတော့တမရောကနေမျိုးထုတ်လိုက်တဲ့ပြောင်းပြီးကျန်းခံဖွင့်ပေးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့အဲ့ဒီလိုလိုထောက်ခံမဲ့ရတဲ့အများဆုံးရတဲ့နှစ်ပါတီကအဲ့လိုဟိုဒီသင်္ချာချာဖြစ်နေတာပေါ့လေသင်္ချာဖြစ်နေပြီးတော့ကြံတဲ့အဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမဲ့အဲ့လောက်အင်းအင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့သူတို့နှစ်ပါတီမှလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ရေပွဲစီဝိုင်းစနစ်သွားလာခြင်းကတော့အတူတူပဲတိုးတော်လဲအဲ့သူတို့တမိုင်းကြောင်းနေနဲ့ထိုင်တဲ့အခြေအနေပေါ်မှာလည်းအမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုဆင်းရဲမွတ်တီသွားအောင်ဟလာအုတ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှကျွန်တော်တို့ဒီမလုတ်ဖူးမကန်ဘူးတဲ့ဒီဟိုမလုတ်ခဲ့မကန်ခဲ့ဘူးတဲ့အခါကျတော့နောက်ကြောင်းမှာပြိတ်ပြီးတော့အမဲတဲ့ပြိတ်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်ဒါကြောင့်မလို့ဟိုဒီ NLD ကတော့ဘာပဲဖြစ်ဖြစ်
ကြည့်ရပြင်းနေတာပေါ့လေ။ဟုတ်ကဲ့ပါဆရာ။ဆိုတော့ကျွန်တော်ဆရာဦးတင်ဆွေကိုလည်းမေးချင်ပါတယ်။ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားလှယ်တူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ့လေဟိုနိုင်ငံရေးပါတီရဲ့အခြေအနေအနေနဲ့ကဒီလိုမူဝါဒတို့ပေါ့လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ့လေ။ဟိုတိုင်းရင်းသားတို့ လူမျိုးလူသမားလူရန်စားလူမျိုးလူရန်စားတစ်ခုကိုပဲကိုစားပြုတာမျိုးပဲဖြစ်ဖြစ်ပေါ့လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေရောက်လဲဆရာ
ဟုတ်ကဲ့ခင်ဗျာနိုင်ငံရေးပါတီဆိုတာဓမ္မဂုစီစနစ်မှာမရှိမဖြစ်တလို့ဟုတ်တယ်နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြန်မာပြည်တမိုင်းမှာကျွန်တော်တို့ဥပ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်235ခုရှိပါတယ်အခုလည်းဟိုတရားအောင်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဥယျာဉ်ထွန်းဆွေးနွေးသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်မြောက်တဲ့သမ္မတ20ရှိလာပေမဲ့လို့ပမာနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်နေဒီဟာကိုလူတို့ကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူတို့ကဦးစားပေးကြတယ်လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟို sorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လူလူကနားလည်နေတော့ကနိုင်ငံရေးပါတီတွေအသက်တွေပေါ်လာပြီမလို့ကျွန်တော်မြင်တာကတော့အသက်တွေနေရာမြန်မြန်ရစရာကျွန်တော်အပြစ်စရာတော့ပြောတာတော့မဟုတ်ဘူးเนาะတကယ်လည်းအခြေနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလေပဲနိုင်ငံရေးပါတီတစ်တွေဥမာဟိုအလုံသမားဟိုဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆတဲ့ပြင်မို့လိုအပ်တာတော့မှန်ပေမယ့်လို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံဩချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင်ဗျ
โอเคပါဆရာကျေးဇူးပါဆရာကျွန်တော်ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲလေလိုက်ပေါ်မှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆရာတို့ပါတီတတိပေါ်ကဒီမနေ့ပတ်သက်လို့အကောင်းဘက်ကကြည့်နေဆိုရင်တော့ရှင်းရှင်းရဲ့အရေးတော်ပုံမှာပေါ်ဆင်းလာတဲ့နိုင်ငံကောင်းဆောင်လောင်းတွေကျောင်းသားကောင်းဆောင်လောင်းတွေအားဒီကိုအကျိုးပြုဖို့အတွက်ဝိုင်းချောင်းရဲတွေလည်းကျွန်တော်ယူဆပါတယ်နံပါတ်နှစ်အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးညာလေဘကြီးဥထားရောမျိုးစီကောင်းဆောင်များသည်ဒီနေ့မျိုးကိုမတိဆောက်နိုင်ခြင်းပြည်ရခွင့်ပြုခြင်းညာညာအခြားအမျိုးသားညီညွတ်မှုကိုပြည်ဆောက်နိုင်ခြင်းကိုဟိုဖော်ဆောင်နေပါတယ်အမေရိကန်နိုင်ငံတို့တိတ်ချစ်စရာကောင်းပါတယ်အမေရိကန်နိုင်ငံပါတီတစ်ခုပဲရှိပါတယ်အာနာရှင်စနစ်မှာမော်မော်ထွန်းအောင်လေတမတ်တဲ့တန်းကိုနှစ်နှစ်ပဲထားပါတယ်နှစ်ဆက်ပဲထားပါတယ်အဲကြောင့်အမေရိကန်နိုင်ငံပြည်ရရှင်ကိုမွေးစားတယ်ဥတန်ကိုသွားလို့အနာယူချိန်ပါတယ်ဥတန်ကိုဘွားယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမှုထားရနေတယ်။အဲရောင်းပြေးစားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ခပညာချင်းဖြစ်ပြန်နေမှာမွေးသားထားပါလေခင်ဗျာ။အဲ့
ဒါကိုကျွန်တော်ပြောပါမယ်။ Okay ကုကမောင်လေးဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်တိုင်းနိုင်ငံကကိုတိလည်မှုပါ။ကိုတိလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နေရတော့ကျွန်တော်တို့တိုင်းနာတာတီကိုအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းနာပါတီတွေအရတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော်ကြိုတော့ပြောရမယ်ဆိုရင်တော့2020မှာဒီကဝယ်အားเนาะကျွန်တော်တို့ဖြစ်လာခဲ့မယ်ဆိုရင်เนาะတကယ်ဒီလူတို့ကိုစားပြုတဲ့เนาะခေါင်းဆောင်တွေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်တင်ပြဖို့လည်းလိုတယ်เนาะတကယ်ဒီလူတို့ကိုထဲထဲဝင်ဝင်အကူအညီပေးနေတဲ့ဒေါ်နောင်အောင်လာတို့လိုလူမျိုးပေါ့เนาะเนาะတော်ဒီအခံတို့လိုသူမျိုးတွေကိုတင်ပြဖို့လိုတယ်ခင်ဗျ
โอเคကိုတိလည်းမှုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတချို့လည်းရှိနေပါသေးတယ်တချို့တော့မဆုမုံမဲ့ဖတ်ပြပြပါဦးခင်ဗျာ
မထွေးဆိုတဲ့အကောင့်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဦးတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအသစ်နဲ့အဟောင်းတွေအားလုံးအမြင်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မကြည့်ပဲနဲ့ငိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်အဝထားရှိဖို့အလို့အရေးကြီးပါသည်ဆိုပြီးရေးထားပါတယ်လှသည်ဆိုတဲ့အကောင့်ကတော့ Party Suragaro, Yongji Jet, Dudu, Suzi Tare, Pueba Bede, Party Alonga, Nanga Yedema, Tete, Women Bowing Sam Yachin, Lu Pezide, Lu Jebuya, Api, Mayu Yabare, Party Mapueben, and Nanga Lonely, the Dule, Shini, Jararo, Miam Yamabe, She then a party, a year to attend Yani, and on Nanga Dramacauna, Tejabare, Lashi Ubri, Ya, Party Danga, and Nezon Tony, Apiame, Sura Kaumare, Rika Boy, a drap party, Mapontina, so you know.
တနေရာမှာမမနိုင်ရင်တော့ဒီပါတီတွေဖြတ်သိမ်းပြစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့စောစောကဒီစွန်းနွေးရသူတွေထဲမှာလည်းထောက်ပြထားတာရှိပါတယ်။အခုဒီ
ပြောနိုင်မယ်လေဒီတိုင်းသားအရေးလိုလူနည်းစုတွေအတွက်ကိုစားပြုနိုင်မယ့်ပါတီမျိုးတွေရောမရှိသေးဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးတွေပဲနည်းချင်းတော့ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံဆိုင်မှုတွေမှာရောအားနည်းမသွားနိုင်ဘူးလားဆရာအဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်ကကျွန်တော်တို့တပါတီတဲကနေပြီးတော့ ူတို့အတွက်ရွေးချယ်စရာတွေအများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလဲအတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်းဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကျော်နိုင်ငံရေးစနစ်ကခွင့်ပြုထားရတယ်ဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီကျော်ဒီမိုကရေစီနဲ့ကိုစပြီးသွားတဲ့အချိန်မှာဒါကတော့ဟိုနိုင်ငံတော်တော်များများမှာထုံးစံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီကျော်စနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးသတ်ပူးပါတယ်အဲ့တော့ဒါလို့ဒီ passport suppose လို့ခေါ်တဲ့အခုလို့ကျွန်တော်တို့ဒီနိုင်သူအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလို့နိုင်ငံရေးစနစ်မျိုးကတော့ဒီရှိမှကြာလာတဲ့အခါမှာဒီလိုထောက်ခံသူငဲတဲ့ပါတီတွေကသူ့အလိုလိုသူကဟိုပျောက်သွားတာပေါ့ပျောက်သွားပြီးတဲ့အခါကျတော့ပါတီကြီးတော်လေးခုလောက်ပဲပေါ့နော်တော်လေးခုလောက်ပဲပြန်နေခဲ့တယ်တချို့အတိုင်းပြည်တွေမှာလည်းခုလောက်ပဲအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေကိုတားမြစ်ပြီးဥပဒေထားဥပဒေပြဋ္ဌာန်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြတ်သိမ်းရမယ်ဆိုတာမျိုးတော့မပြဋ္ဌာန်းတဲ့မျိုးကိုထင်တယ်သူတတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြုတင်တယ်နောက်မှတမိုင်းအဲ့ဒီပြီးတော့ဒါအလိုလိုဆုံးပြသွားလိမ့်မယ်လို့
ဟုတ်ကဲ့ဟုတ်လူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူတို့ကသူတို့ပျောက်သွားမယ်ဆိုတဲ့သဘောပေါ်ဆရာ
။မှန်ပါတယ်ခင်ဗျာ။မှန်ပါတယ်။
ဆိုတော့ဟိုဆရာဦးထင်းဆွေကိုလည်းမေးချင်ပါတယ်ဆရာ။ကျွန်တော်ဒီပါတီဟိုမြန်မြန်ဆဆရှိတာဟိုမကောင်းမှုဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ့လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားဆရာ
။ဟာဟုတ်ကဲ့။ငယ်ပါတီတွေကတော့သူဒီဥပဒေရပဲပြစ်ဘွန်ဂရစီတဘောရပဲပြစ်ရှိတာကတော့ဟိုကောက်ပါတယ်ခင်ဗျာကျိုးစိုးရမှာအစ်စ်တွေပဲဖြစ်ဖြစ်ဟိုတိုင်းရင်းသားပါတီတွေပဲဖြစ်ဖြစ်မော်ရှိကိုရှိရမှာဒါပေမဲ့ဒီနေရာမှာအတီတစ်တွေနဲ့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားပါတီတွေရှိခြင်းနဲ့ရှိခြင်းအတွေ့အကျိုးနဲ့ဟလာကျွန်တော်တို့စဉ်းစားကြအချက်တွေတော့ရှိတယ်ခင်ဗျာဥပမာတဲ့ဒါပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ခဲ့တယ်ခင်ဗျအဲ့တော့အဲ့ပါတီတွေပဲသူတို့ကဟိုနိုင်ကြတာများပါတယ်ဒီအစဉ်လာလဲကျွန်တော်ဒီနေ့နောက်မျက်စိတစ်စုံတော့ပြောင်းအောင်မဲ့အနေအထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းနာပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေတာဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့တော့ဒေတာဆရာပါတီတွေရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရဒေတာတစ်ခုချင်းကိုသူတို့ကဖော်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အထက်ကကြည့်ရင်ဒေတာအတွက်ကောင်းတယ်လို့ရှိပေမဲ့လို့အော်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမို့တွေ့ပါလေ။ဘာတွေ့လဲဆိုတော့ ဘဟုလို့ပြောတဲ့အလဲဟိုဒေးလီလိုဒေတာကိုချက်တတ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုဖော်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်မယ်ပါတီလေးတွေဖြစ်သွားတယ်ခင်ဗျာနောက်တစ်ခါအဲ့ဒီဒေတာဆိုင်ရာပါတီသေးလေးတွေကပိုးပြီးများလွန်လာတဲ့အခါမှာဒီမိုကရေစီသဘောရကနေဒီစိတ်တပိုင်းသူဖီလာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့တော့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်တိုင်းရင်းပါတီတွေဟာအရင်လက်ရှိတယ်အခုလက်ရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီသားမှာတခြားပါတီတွေနိုင်ခဲ့တယ်ဒီဟိုသူတို့ကိုယ်ပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတယ်ဆယ်လာခုဗမာပြည်လုံခဲ့တဲ့ဆိုင်နဲ့ဆန်ကန်တွေမှာရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေပဲပြန်ပြီးတော့ဟုတ်သူကြမယ်လို့တော့ကျွန်တော်တော့မယူဆဘူးခင
်ဗျဟုတ်ကဲ့ပါဆရာဦးတင်းစီကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဗျာတော့သဘောထားရပြောလို့ရှိရင်တော့ဒီသမားကြီးကဖြစ်နေတဲ့အကြောင်းလို့ပေါ့နော်ဒီခြားနိုင်ငံလေးနဲ့နိုင်ချင်လာဖြစ်ရှင်ကျွန်တော်တို့လက်ရှိအခြေအနေကပေါ်ပရှင်နယ်လေခြင်းမဖြစ်တာပေါ့နော်နိုင်ငံရေးပါတီနိုင်ငံရေးလွှတ်တော်တွေဟာဟိုနိုင်ငံရေးသမားတွေဟာအဲ့လိုသွားတွေ့ရပေါ့နော်အဲ့တော့ပေါ်ပရှင်နယ်မဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့တကယ်တော့နိုင်ငံရေးပါတီဆိုတာနိုင်ငံကိုဥဆောင်အောင်မဲ့ဖွဲ့စည်းလူပုဂ္ဂိုလ်တွေပဲဗျာအဲ့တော့သူတို့ကပေါ်ပရှင်နယ်မဖြစ်တဲ့အခါမှာတိုင်းပြည်မှာနေနာတယ်လို့ကျွန်တော်အမြင်နဲ့မြင်နေပေါ့နော်အဲ့ဒါဘယ်ဖြစ်ကစတာလဲဆိုတော့ဘုံကျော်ဆန်တို့ဆီလက်ထက်ကတော့အဲ့လိုပဲပြောလို့ရလိမ့်မယ်လို့ထင်နေကြ။ဥပမာကိုကျော်အောင်ဆန်းတို့ကအသက်30နှစ်မတိုင်ခင်လွတ်လပ်ရေးရတဲ့အတွက်လူတော်တော်များများကုန်ပြီနဲ့ပြောကြတယ်ပေါ့နော်။အဲ့တော့သူနဲ့ဖြစ်ပြန်ပေါ့နော်။ဟာလားတခင်တန်းလုံးရှိမယ်။နောက်တစ်ခုကတခင်ဆိုးရှိမယ်။အဲ့တော့သူတို့ရဲ့ age ကိုပြန်ကြည့်ရင်သူတို့ကအသက်ကိုအကျယ်ငယ်။ငယ်တဲ့အခါကျတော့တစ်ခုနဲ့တစ်ခုတစ်ဦးနဲ့တစ်ဦးသဘောထားမတိုက်ဆိုင်တဲ့အခါမှာပါတီတစ်ခုနဲ့တစ်ခုအကွဲအကျဲဖြစ်တဲ့အခါမှာသူတို့ကရှင်းရှင်းပြောဆိုင်ရင်ပဲအပြင်ကိုရောက်သွားတယ်။အဲ့တော့ဘုံဉာဏ်သူဖြစ်နေတဲ့ဒီတိချာကိုနော်တိုက်တယ်တိုက်တော့အတူတိုက်ပြီမယ်တကယ်တော့လွတ်လပ်ရေးလဲရတော့မယ်ခါနာလဲရတော့မယ်အချိန်မှာကွဲပြဲသွားတဲ့သဘောရှိတယ်ဆိုလိုတဲ့သဘောကနိုင်ငံရေးရင်းချက်မှုငဲတဲ့သဘောကိုပြတယ်အသက်အရွယ်ငဲတဲ့အတွက်ဥပမာတစ်ခုကျွန်တော်ပြောပြမှာဆိုရင်ကိုကျော်တော်ဟာနော်35နှစ်မှမှနိုင်ငံရေးကိုစလုပ်တယ်နိုင်ငံရေးပါတီရဲ့ဝင်နေ49နှစ်မှသူဝင်ကြီးချုပ်တက်ဖြစ်အဲ့တော့သူ့ကို train လုပ်ခဲ့တယ်ဒီကောင်ကြီးက clean ကြောင်သူ့ကိုစောင့်ကြည့်ပြီးမှလက်တွဲခေါ်ပြီးမှ train လုပ်ပြီးတော့ transaction လုပ်သွားနိုင်ငံတကူကိုဒီနေနေနဲ့ကြောင်းလဲနိုင်ဖို့ဆိုနည်းစုဆိုတော့သူငဲ့အတူတူပဲအခုဒီဆန်းလုံးကိုလည်းပဲဒီလိုပဲသူတို့ကအစီအစက် train လုပ်ပြီးတော့အဲ့တော့သူ့ရဲ့အသက်အရွယ်ကြီးကိုရင်းချက်မှုကိုသွားတွေ့တဲ့အခါမှာမသွားတွေ့လဲဆိုတော့ငယ်ငယ်တုန်းက active ဖြစ်ပြီးတော့တက်လာတဲ့လူတွေနဲ့စာရင်းသူတို့ကအတွေ့အကြုံရည်သွေးရပါကြ train လုပ်ပြီးတဲ့တက်ပြီးတော့နိုင်ငံကိုကာရင်နဲ့အတွေ့ professional ဖြစ်ပြီးတော့နိုင်ငံကိုတိုးတက်အောင်ပိုလုပ်နိုင်တဲ့သဘောရှိတယ်လို့ကျွန်တော်တော့တွေ့ရတယ
်ဟုတ်ကဲ့ကို
နောက်ဆုံးကြာ
ဟုတ်ကဲ့ကိုနေဦးလေးနည်းနည်းလေးချုပ်ပြော
ရအောင်နော်ဒီကြီးဟောပါဟိုမဟာဒီဟာကိုကြည့်လားအသက်62နှစ်နဲ့22နှစ်လူငယ်ကြီးစုပြီးတော့အားလုံးပေါင်းပြီးတော့တစ်ပါးနဲ့တစ်ပါးရှိတဲ့လူနဲ့ပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ဥဆောင်ဖို့ပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်เนาะကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့เนาะအဲ့လိုလူမျိုးတွေဖြစ်လာပါစေလို့ဆုတောင်းပါတယ်ဗျာ
โอเคနောက်ကိုနေဦးလင်းပြောတဲ့အထဲမှာကျွန်တော်လည်းဟိုအခုနည်းနည်းဟို current ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားတာဆိုလို့ရှိရင်လည်း तू ကတကယ်ညမဟာတီးယအရင်တော့ဟိုဟိုသူအနာရခဲ့တဲ့ပါတီကိုပဲသူကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှိတာမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုပိုရှင်ပြိုင်တဲ့နေရာမှာဒီကျန်တဲ့ဒီပါတီကြီးတွေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့တာမျိုးညွန်မောင်းဖွဲ့တာလိုမျိုးနောက်ဆုံးမှာပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တည်ရဖြစ်နိုင်စရာလမ်းမရှိနိုင်ဘူးလားဆရာအ
ဲရှိနေပါတယ်ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီရေရှည်မှာ password support စနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကညတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာပေါ့နော် federal စနစ်မဟုတ်တဲ့ unitary စနစ်တွေမှာအဲ့လိုမျိုး ကိစ္စကိုချင်းချင်းရှားရှားတွေ့ရတာပေါ့ဖက်ဒရယ်စနစ်တွေကြတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကြတော့ခုနဆရာဒေါက်တာတင့်ဆူပြောသလိုပဲတိုင်းရင်းသားပါတီလေးတွေကတော့သူ့နေရာသူ့ဒေသထောက်ခံမှုတွေနဲ့ဆက်ပြီးတော့ရှိနေအောင်ပါနောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေချင်းချင်းရှားရှားမြင်လာရမလဲဆိုပြီးနေတွေမှာပြည်내တို့တော်ကိုယ်စားလှယ်အများကြီးကအတိုင်းအတာပါတီတွေကဖြစ်ပြီးတော့အဲ့ဒီပြည်내တချို့မှာဆိုလို့ရှိရင်အဲ့ဒီအတိုင်းအတာပါတီတွေကအစိုးရဖွဲ့နိုင်တာမျိုးတွေ့နိုင်တာပေါ့လေအဲ့တော့ကျွန်တော်ပြောချင်တဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူးဟိုလူဟိုကျွန်တော်တို့ဒီပြည်သူလူထုတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလေအောက်နောက်မှာရှင်နဲ့လေသမားအလေသမားပါတီလေသမားအလေသမားပါတီစသဖြင့်အဲ့လိုတွေရှိလာမယ်အဲ့တော့ခုနဦးဟွာပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲဟာနာရနေပြီးရဲ့အခါကျတော့သူကတိုင်းပြည်ကိုဒီမှန်အုပ်ချုပ်တာမှလည်းချွေရင်းကျက်အာဏာကျက်တွေရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်တော့ခုနအာဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလည်းတလူမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုတည်းနဲ့ကိုအပီးပီးပြန်နေကြလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမဲ့ဓာတ်ပြည့်ကြီးကောက်ပေါ်မှာကျွန်တော်အဲကြက်ခါကြည့်တဲ့အခါကျတော့ NLD ကိုနိုင်ဖို့တော့စိတ်မလွယ်ဘူးတော်တော်များများနေရာမှာဥပမာအဒီချမ်းပြည်နယ်ကလဲချားတို့ကျွန်တော်တို့ဒီရခိုင်ကAND ရနိုင်ထားတဲ့နေရာတို့အဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းရင်းသားပါတီတွေပဲဆက်နိုင်တယ်။ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းကျန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြန်မာမခွဲဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင် NLD ကိုနိုင်ဖို့မရဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့ပုံကိုတယောက်လည်းရှိပါတယ်။တခုမျိုးတစ်ကဦးလာထွန်းပါ။ဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင်ဗျာ။
ကြားဖြန့်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံရှက်ပြောမယ်ဆိုရင်တော့တောင်ကြရီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်တရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်တရိုက်တွေရှုပ်ပွားကြံခဲ့တယ်လို့ပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစည်းကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျှော်ကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ရပ်ကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသမ်းမှမကြရတော့ပဲကြက်ပြောင်ငှက်ပြောင်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခသည်ပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးစေဝါတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတူဖော်မှုပြဿနာစတဲ့ပြဿနာပေါင်း 16,000 အရေးတွေမှာနိုင်ငံရေးခေါင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာတမ်းမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ၃လေးခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဦးလာထွန်းဆာပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ခိုင်မာဆောက်ခံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လည်းအဆုံးသတ်ဖို့တမင်းနဲ့လောက်တော့ကြံပါသေးတယ်ဆရာဦးတင့်ဆွေသဘောကသိချင်ပါတယ်ခင်ဗျဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျ
အခုလည်းပဲကျွန်တော်မြင်တာရေကန်မြေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျသို့သော်လည်းပဲခုနကဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လေပါနေတယ်ခွင့်ရဒါလည်းကျွန်တော်ရှစ်လျှောက်လည်းရှိနေအောင်ပဲထင်တယ်သို့သော်လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့ဒီတဲ့ကောင်းအောင်ကြိုးစားနေကြတယ်လို့မြင်တဲ့တွေ့ပမာနိုင်ငံမှာနိုင်ငံရေးပါတီတွေရဲ့ခန့်ကန်တာဟာဟုတ်ကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့တော့ဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါတယ်ခင
်ဗျာဟုတ်ကဲ့ဆရာဦးရထွန်းအောင်ခင်ဗျာကျွန်တော်တို့အချိန်နည်းနဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးလို့နေလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမဦးဆုံးကတော့ကျွန်တော်တို့ဒီ ခုနရှင်းလင်းသွားကြတယ်လို့ပဲလူဝါဒတွေ policy တွေခုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်လူသိရှင်ကြားချပြပြီးတော့ဒါလူတွေလူပြည်လူလူတွေများများပြီးအောင်ကျွန်တော်လုပ်ဖို့လိုတာပေါ့လေများများပြီးတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းစဉ်တွေကအချိန်နဲ့ใกล้နေတယ်ဆိုရင်တော့ဒီလူတွေကမှပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီတိဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်ဗဟိုချုပ်ဒီမိုကရေစီနီးကျဗဟိုကဒီစုပေါင်းကောင်းဆောင်မှုစနစ်နဲ့အဲဒီဒီ၆တဲ့ပါတီကနည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ဟိုကြေကနာတွေဖြစ်လာလို့ရှိရင်အဲ့ဒီတူတယောက်ထဲရဲ့ဟိုကနေအမိတ်နဲ့ဆုံးဖြတ်ချက်နဲ့ညှင်းပြချက်နဲ့ဆုံးဖြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုပါတီစည်းရုံးရေးတွေနဲ့ဖြစ်ကြပြီးတော့တော်တော
်လေးဒါပါတီဘက်တိဆောင်းနေပိုင်းအောင်လဲလိုတာပေါ့နော်โอเคပြင်နိုင်ဆွေးနွေးပြီးတဲ့ဦးရဲ့ထွန်းဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးသူတွေစာရေးပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ